Welcome to the Voice of America in Burmese.
မင်္ဂလာနေ့ညမှာတော်ရရှိနေတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ view american day 2016ခုနှစ်ဇူလိုင်လ12ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16 19 25ရူကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်ဝင်းယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျထွေးပါတောင်တရုတ်ပြည်နယ်ပြည်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်ဘက်ကကြွေးကြော်နေတယ်လို့မျိုးတမိုင်းတလျှောက်ပိုက်ဆိုင်နေဆိုတဲ့အထောက်ထားတော့မရှိဘူးလို့အငြင်းပွားမှုတွေကိုဖြေရှင်းတဲ့နိုင်ငံတကာတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်တခါဒီ Texas ပြည်နယ် Dallas မြို့မှာတည်ဆုံသွားခဲ့တဲ့ရဲဝင်တန်းကားအုပ်ချုပ်အောက်မေ့ပွဲအခမ်းအနားကိုတော့ဒီကနေ့သမ္မတ Barack Obama ကိုယ်တိုင်တက်ရောက်ပြီးမိန့်ခွန်းပြောကြားဖို့ရှိပါတယ်ရှင်ဒီလိုမျိုးဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးသွားပါမယ
်ဟုတ်ကဲ့ပါခင်ဗျာအခုရက်ပိုင်းနေ့အတွင်းထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားတွေအဖမ်းဆီးခံရအလို့ဖြုတ်ခံရတာတွေနဲ့ပတ်သက်လို့ဘန်ကောက်မြန်မာတန်ရုံးရဲ့ရွှေမြင်ချက်ကတော့
ဒီကတော့ပြည်ဝင်ပေါ့နော်လာဖို့အတွက်ကျွန်တော်တို့ပြောချင်းဆော့ကားခံရလို့ဒါပြောပြပါတယ်ဘာလို့မရှိဘူးပေါ့ကျွန်တော်တို့လည်းဒီလိုပြောရမြေခိုင်းတဲ့အခါမှာပြောရလည်းမရှိတော့ဘယ်နဲ့
ဘန်ကောက်ကတန်ရာရှိတူပြောကြသွားတာပါဒီအကြောင်းနဲ့အတူရက်တရာပြည်လာပြီဖြစ်တဲ့ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးသုံးသပ်ချက်အမေရိကန်နိုင်ငံရဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ကင်ဖြူတွင်းနဲ့ကိုအောင်တို့ကအစီအခံပေးပါအောင်ခင်ဗျာ
ထောက်ထုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတူပိုင်တယ်လို့တရုတ်ဘက်ကကြွေးကြော်နေတယ်လို့မျိုးတမိုင်းတလျှောက်မှာပိုက်ဆိုင်နေဆိုတဲ့အထောက်ထားတော့မရှိဘူးလို့အငင်းပွားမှုတွေကိုဖြေရှင်းတဲ့ကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံးကဒီကနေ့တမိုင်းဝင်ဆုံးဖြတ်ချက်တရက်ကိုချမှတ်လိုက်ပါတယ်တရုတ်ဆိုရဟာပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်ပြီးဖိလစ်ပိုင်ကမ်းရိုးတန်းကနေ225ကီလိုမီတာအကွာလောက်မှာရှိတဲ့စကာဘိုရိုကျွန်းစုတွေပေါ်မှာရန်လိုတဲ့အပြုအမူတွေလှုပ်ဆောင်နေတယ်လို့ဆွဆွဲပြီးတော့ဖိလစ်ပိုင်ဆိုရကဒီ The Hague မြို့အခြေစိုက်အငင်းပွားမှုဖြေရှင်းနိုင်ငံတကာတရားရုံးကို2013ခုနှစ်မှာတိုင်ကြားစာပို့ခဲ့တာပါ။ဒါကြောင့်လည်းနိုင်ငံတကာတရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အရတိုင်းပြည်တစ်ပြည်ရဲ့ရေပြင်နယ်နိမိတ်ကိုကမ်းရိုးတန်းကနေ22ကီလိုမီတာအထိသတ်မှတ်ပေးထားပြီးတော့စီးပွားရေးအရလှုပ်ဆောင်မှုတွေကိုတော့ဒီကမ်းရိုးတန်းကနေကီလိုမီတာ390ပတ်ဝန်းကျင်လောက်အထိလှုပ်ဆောင်ခွင့်ရှိတယ်လို့သတ်မှတ်ထားတာကြောင့်တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတူပိုင်တယ်လို့တရုတ်ဆိုရကပြောဆိုနေတာဟာကုလသမဂ္ဂရဲ့သဘောတူညီချက်နဲ့ကိုက်ညီမှုမရှိဘူးလို့ဆိုပြီးနိုင်ငံတကာတရားရုံးကပြောဆိုထားပါတယ်။ဒီကနေ့ချမှတ်လိုက်တဲ့နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်ကိုဖိလစ်ပိုင်ဆိုရကကြိုဆိုပေမဲ့လို့တရုတ်နိုင်ငံဘက်ကတော့ဒီဆုံးဖြတ်ချက်ကိုအတိအမှတ်ပြုမှာမဟုတ်တဲ့အကြောင်းပြောဆိုထားပါရဲ့ရှင်
။အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဒီကနေ့အာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိလာပါတယ်။ NATO တပ်ဖွဲ့ဝင်12,000ကိုအာဖဂန်မှာထားရှိဖို့နဲ့အာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက် 2020 ခုနှစ်အထိငွေကြေးထောက်ပံ့ပေးသွားဖို့နိုင်ငံတကာခေါင်းဆောင်တွေသဘောတူညီမှုရခဲ့ပြီး၃ရက်အကြာမှာ Mr. Carter အာဖဂန်ကိုရောက်ရှိလာတာပါ။ကာကွယ်ရေးဝန်ကြီး Carter ဟာအာဖဂန်သမ္မတ Ashraf Ghani နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အာဖဂန်နစ္စတန်ကအမေရိကန်နဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့ကုတ်ကဲရေးမှုဗိုလ်ချုပ်ကြီးမစ်နီကိုဆန်နဲ့လည်းတွေ့ဆုံမှာပါ။ဒါပြင်အာဖဂန်နစ္စတန်ဟာအမေရိကန်ပြည်ထောင်စုကိုတိုက်ခိုက်ဖို့ကြံစည်နေတဲ့အကြမ်းဖက်သမားတွေခိုးအောင်ရနေရာတစ်ခုဖြစ်မလာအောင်နဲ့အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးအတွက်ကြိုးပမ်းလှုပ်ဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုလည်းကျေးဇူးတင်ကြောင်းပြောဆိုသွားဖို့ရှိပါရယ်။လွန်ခဲ့တဲ့သတင်းပတ်တွင်အမေရိကန်သမ္မတ Barack Obama ကအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဝင်တွေပြန်လည်ခေါ်ယူဖို့မြန်မြန်ဆန်ဆန်လုပ်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါရယ်ဒီနှစ်ကုန်ပိုင်းမတိုင်ခင်မှာအမေရိကန်တပ်ဖွဲ့ဝင်9500လောက်အထိရှော့ချသွားဖို့အစီအစဉ်ကနေသမ္မတအိုဘားမားတက်တန်းကုံဆုံးချိန်2019ဇန်နဝါရီလမတိုင်ခင်အထိအာဖဂန်မှာတပ်ဖွဲ့ဝင် 8400 ကိုဆက်လက်ထားရှိသွားမှာဖြစ်ပါရယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံသား၄ဦးကိုသူတို့နိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုငွေကြေးကူညီထောက်ပံ့ဖို့အတွက်စင်ကာပူနိုင်ငံမှာရန်ပုံငွေစုဆောင်းတာတွေလုပ်ခဲ့ကြတယ်ဆိုတဲ့ဆွဆွဲချက်နဲ့စင်ကာပူအစိုးရကထောက်လန့်ပြစ်ဒဏ်တွေအတီးတီးချမှတ်လိုက်ပါတယ်။သူတို့ကိုအပြစ်ရှိတဲ့အကြောင်းဆုံးဖြတ်ခဲ့ပြီးတဲ့နောက်စင်ကာပူတရားရုံးတစ်ခုကဒီကနေ့ထောက်လန့်ချမှတ်လိုက်တာပါ။သူတို့အထက်ကအဓိကခေါင်းဆောင်အသက်32နှစ်အရွယ်ရာမန်မီဇာနူဝါကိုထောင်ဒဏ်9နှစ်နောက်တခြား2ယောက်ကိုတော့ထောင်ဒဏ်2နှစ်ခွဲစီနဲ့ကြံတယောက်ကိုတော့ထောင်ဒဏ်2နှစ်အတိအသေးချမှတ်လိုက်တာပါဒီနှစ်မေလဒီနှစ်မတ်လနှောင်းပိုင်းနဲ့ဧပြီလအစောပိုင်းကာလတွေအတွင်းလူ6ယောက်ကိုဖမ်းဆီးခဲ့တာမှာသူတို့လေးဦးပါဝင်ခဲ့တာဖြစ်ပါတယ် IS အကြမ်းဖက်အဖွဲ့အမိခံပြီးတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာအကြမ်းဖက်လုပ်ရက်တွေလှုပ်ဆောင်နိုင်ဖို့အတွက်ရန်ပုံငွေကြေးစုဆောင်းမှုတွေမှာသူတို့6ယောက်ကဒေါ်လာ1000ထည့်ဝင်ခဲ့ကြတဲ့အကြောင်းတရားရုံးထောက်ထားတွေကဖော်ပြပါတယ်ဒီ6ယောက်ထဲက2ယောက်ကတော့အပြစ်မရှိတဲ့အကြောင်းထွက်ဆိုထားပြီးတော့အမှုရင်ဆိုင်ဖို့ရှိနေတာပါရှင်
။အသက်59နှစ်အရွယ်ပြည်ထောင်ဝန်ကြီးထရီဆာမေဟာဗြိတိန်ဝန်ကြီးချုပ်အဖြစ်မနက်ပိုင်းပုတ်တဦးနေမှာစတင်တာဝန်ထမ်းဆောင်မှာကြောင့်ဒေးဗစ်ကင်မရွန်ရဲ့ဝန်ကြီးချုပ်တာဝန်ဒီကနေ့အဆုံးသတ်လိုက် ပါတယ်ဝန်ကြီးချုပ်ဖြစ်လာမဲ့မေရဲ့ Conservative Party ရင်းကနောက်ဆုံးပြိုင်ပွဲအန်ဒရီယာလီဆမ်မှာမနေ့တုန်းကပဲပါတီခေါင်းဆောင်နေရာရှင်ပြိုင်မှုကနေနှုတ်ထွက်သွားပါတယ်လွန်ခဲ့တဲ့လအတွင်းကသမိုင်းဝင်လူလူဆန္ဒခံယူပွဲအပြီးထွက်ပေါ်လာတဲ့ရလဲအရာ EU ဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံနှုတ်ထွက်ပြီးတဲ့နောက်အောင်မြင်တဲ့ရှေ့ခရီးကိုဆက်လန်းနိုင်ဖို့ဆောင်ရွက်မှာဖြစ်ကြောင်းကြေညာခဲ့သလိုညီညွတ်မှုရှိဖို့ကိုလည်းမေကတိုက်တွန်းခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်တာဝန်ကို1999ခုနှစ်ကနေ1990ထိတာဝန်ထမ်းဆောင်ခဲ့တဲ့မာဂရက်သက်ချာပြီးရင်ထရီဆာမေဟာဗြိတိန်ရဲ့ဒုတိယအမျိုးသမီးဝန်ကြီးချုပ်ဖြစ်ပါတယ်။သူဟာ EU ထဲမှာဗြိတိန်အနေနဲ့ဆက်ရှိနေစေခြင်းပေမဲ့တိတ်ပြီးတော့သဘောထားပြင်းပြင်းထန်ထန်မဟုတ်ဘူးလို့နိုင်ငံရေးလေလံသုံးသပ်သူတွေကပြောဆိုပါတယ်။ EU ထဲကနေဗြိတိန်အနေနဲ့အမြန်ဆုံးထွက်သွားဖို့ EU ဘက်ကလိုလားနေပေမဲ့ဗြိတိန်အနေနဲ့ EU ထဲကနေထွက်ဖို့ဒီနှစ်ကုန်မတိုင်မီစတင်ဆွေးနွေးမှုတွေလုပ်သွားမှာဖြစ်တယ်လို့မေကပြောပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီယိုအမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာဒီပြီးခဲ့တဲ့သတင်းပတ်တုန်းကဆန္ဒပြပွဲတစ်ခုအတွင်းချောင်းမြောင်းပစ်ခဲ့တိုက်ခိုက်သူတဦးရဲ့လက်ချက်ကြောင့်သေဆုံးသွားခဲ့ရတဲ့ရဲဝင်ထံ9ဦးအတွက်အောက်မေ့ပွဲအခမ်းအနားကိုသမ္မတ Barack Obama ဒီနေ့တက်ရောက်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။သူ့ရဲ့သမ္မတတက်တန်းကာလအတွင်းလူတွေအများအပြားပြစ်ဒဏ်ခံခဲ့ရတဲ့ဖြစ်ရပ်တွေဖြစ်ပြီးတိုင်းမှာအခုလိုလူထုကိုမိန့်ခွန်းပြောကြားတာဟာဒါဟာ17ကြိမ်မြောက်ပါသူနဲ့အတူဒုသမရဂျိုးဘိုင်နန်နဲ့သမရဟောင်း George W. Bush တို့လည်းဒီကနေ့အခမ်းအနားကိုတက်ရောက်ကြမှာပါ။ Dallas မြို့တိုက်ခိုက်မှုအပြည်ဒီအမေရိကန်ကမြို့ကြီးအများပြားမှာဆန္ဒပြပွဲတွေတဖန်ပြန်လည်ဖြစ်ပွားစေခဲ့တဲ့ရဲဝင်တန်းတွေကအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေကိုပစ်ခတ်တပ်ဖြတ်တဲ့ဖြစ်ရပ်တွေဖြစ်ပြီးတဲ့နောက်သမရအိုဘားမားအနေနဲ့တိုင်းပြည်တော်ဝန်ကပြည်သူတွေကိုအားပေးနှိမ့်သိမ့်ဖို့စ조사လိုတာဖြစ်တယ်လို့အင်ပြီးတော့ပြောခွင့်ရ George Annes ကပြောပါတယ်။သမ္မတဥပမဟာမနက်ဖြန်ပေါ်ထူးနေကြရင်လေဥပဒေထိန်းသိမ်းရေးရာရှိတွေတက်ကြွလှုပ်ရှားသူတွေပညာရှင်တွေလူမှုအခွင့်အရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ရဲဝင်တန်းတွေနဲ့ဒီလူမှုအတိုင်းအဝိုင်းအများပြားကလူမှုတွေကြားမှာဆက်ဆံရေးကင်းကွာနေတာနဲ့ပတ်သက်လို့ဖြည့်ရှင်းကြိုက်တွယ်နိုင်ဖို့အတွက်တွေ့ဆုံဆွေးနွေးပွဲတွေလုပ်သားရေးကိုဒီတွားပေးဆောင်ရွက်မယ်အကြောင်းအင်ပြီးတော့ပြောခွင့်ရ NS ကပြောပါတယ်ဒီကနေ့အောက်မေ့ပွဲအခမ်းအနားမတိုင်ခင်ဒီမနေ့ကတနင်္လာနေ့ညပိုင်းတုန်းကလည်းသိဆုံးခဲ့ကြတဲ့ရဲဝင်တန်းတွေအတွက်ဝမ်းနဲ့ချင်းဖျောင်းနိုင်မီထွန်းပွဲဆူတောင်ပွဲကိုတော့ Dallas မြို့မှာကျင်းပခဲ့ပြီးလူပေါင်း1000ကျော်တက်ရောက်ခဲ့ပါတယ်ရှင်
။မြောက်ကိုရီးယားကွန်မြူနီအစိုးရရဲ့နျူကလ িয়ার စံသတ်တဲ့နေရာမှာလုပ်ငန်းတွေအကြီးအကျယ်ဆောင်ရွက်နေတာကိုမကြသေးခင်ကရတဲ့ဂျိုရုသတင်းတပ်ပုံတွေကရည်ညွှန်းပြသနေတဲ့အကြောင်း American ပြည်အောင်စုအခြေစိုက်မြောက်ကိုရီးယားစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ကပြောပါရတယ်။2013ခုနှစ်နဲ့2016ခုနှစ်အတွင်းမြောက်ကိုရီးယားကနျူကလ িয়ার စံသတ်မှုတွေလုပ်ခဲ့တဲ့ဖန်ဂျာယီစံသတ်စကန်မြောက်ဖက်မြေပြင်မှာထောက်ပံ့ရေးပစ္စည်းကိရိယာအများပြားကိုဂျိုရုသတင်းတပ်ပုံတွေမှာတွေ့ရတယ်လို့38 North အဖွဲ့ရဲ့ Internet Website မှာဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပါရှိပါတယ်။ဒီဂျိုရုဓာတ်ပုံတွေကိုကြည့်ပြီးတော့ဒါရီယာ၅ချိန်မြောက်နျူကလ িয়ার စံသတ်ပြုလုပ်ဖို့အတွက်ပြင်ဆင်နေတာလား2 4ပြုပြင်နေတာလားဆိုတာကိုတော့အတိအကျပြောလို့မရဘူးလို့38 North အဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့ဖန်ချိုင်းစကန်မှာနောက်ဒီနျူကလ িয়ার စံသတ်မှုတွေလုပ်မယ်ဆိုရင်အစင်းသင်းဖြစ်အောင်လှုပ်ဆောင်နေတာဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားဟာ2006ခုနှစ်ကစပြီးတော့နျူကလ িয়ার စံသတ်မှုတွေ၄ခုပြုလုပ်ခဲ့ပြီးနောက်ဆုံးအကြိမ်ပြုလုပ်တာကတော့လွန်ခဲ့တဲ့ဇန်နဝါရီကဖြစ်ပါတယ်ခင်ဗျာ
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Hillary Clinton ဟာသူ့ရဲ့ပါတီတွင်အထူးကပြိုင်ဘက် Vermont ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders နဲ့အတူဒီကနေ့အတူပေါင်းပြီးတော့မဲဆွဲကြမှာပါမြောက်ကိုရိုင်းနာပြည်နယ်မှာလှုပ်ခဲ့တဲ့ဒီမဲဆွဲစည်းရုံးပွဲတစ်ခုမှာသမ္မတ Barack Obama ကိုယ်တိုင်ပါဝင်ပြီးတော့ Mrs. Clinton ဘက်ကနေထောက်ခံမှုအခိုင်အမာပြခဲ့ပြီးတဲ့နောက်ဒီသတင်းတစ်ပတ်အကြာမှာအခုဒီ American အရှေ့မြောက်ပိုင်းက New Hampshire ပြည်နယ်မှာပါတီတွင်သမ္မတလောင်းဖြစ်ရေးရှင်ပြိုင်ခဲ့ကြသူနှစ်ဦးအတူတူမဲဆွဲစည်းရုံးရေးဆင်းကြမှာပါဒီကနေ့စုဝေးပွဲဟာအမေရိကန်ပြည်ထောင်စုကိုပုံမခိုင်မာအားကောင်းစေဖို့နဲ့ထိပ်ပိုင်းလူနည်းစုလူရန်းစားတွေအတွက်တည်းမဟုတ်ပဲအားလုံးအတွက်အကျိုးခံစားခွင့်ရှိစေမယ့်စီးပွားရေးတရက်တည်ဆောက်သွားနိုင်ရေးကိုအဓိကထားလှုပ်ဆောင်သွားဖို့ဖြစ်တဲ့ဆိုတော့ကိုလည်း Mrs. Clinton နဲ့ Mr. Sanders တို့ကပူးတဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ဒီလိုပြောဆိုမှုတွေကတော့သူတို့နှစ်ဦးရဲ့မဲဆွဲစည်းရုံးမှုတွေမှာဦးစားပေးပြောလို့ရှိတဲ့စကားတွေပါဒါပေမဲ့အထူးသဖြင့်ဒီသူ့ရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်မှုတွေတလျှောက်လုံးမှာအမေရိကန်နိုင်ငံရေးမှာလူချမ်းသာတွေကြီးစိုးတဲ့ကိစ္စကိုဝေဖန်ပြောဆိုလို့ရှိတဲ့သူကိုယ်သူဆိုရှယ်ဒီမိုကရက်တရားလို့ပြောနေတဲ့ Sanders ပြောလို့ရှိတဲ့စကားလုံးတွေပါ ဒီလနောက်ပိုင်းမှာကျင်းပမယ့်နိုင်ငံလုံးဆိုင်ရာပါတီညီလာခံပတ်တိုင်ခင်အချိန်အထိတော့ Mrs. Clinton အနေနဲ့တရားဝင်ဒီမိုကရက်တစ်သမ္မတလောင်းဖြစ်မလာသေးပါဘူး။ Mr. Sanders ကလည်းသူ့အနေနဲ့နောက်ဆုံးအချိန်အထိရှင်ပြိုင်မှုတွေကနေနှုတ်ထွက်အောင်မဟုတ်ဘူးလို့ပြောထားတာပါ။ဒါပေမဲ့လည်း Republican Party ဘက်ကသမ္မတလောင်းဖြစ်လာဖို့တေချာနေတဲ့စီးပွားရေးလုပ်ငန်းရှင် Donald Trump သမ္မတဖြစ်မလာရေးအတွက်ကိုတော့သူလှုံ့ဆော်နိုင်တာမသမျှလုပ်သွားမယ်လို့ Mr. Sanders ကပြောထားပါရဲ့ရှင်။
ဒီကနေ့မနက်စောပိုင်းကဘက်ဒက်မြို့အရှေ့မြောက်ပိုင်းမှာရှိတဲ့လူစီကားရလာဟာပြင်စည်းအနီးအသေးခံဘုံခွဲသမားတယောက်ကဘုံခွဲတက်ခဲ့တာကြောင့်လူစုတဦးထက်မနေ့သေဆုံးသွားပြီး32ဦးထက်မနေ့ဒဏ်ရာရသွားပါတယ်အဲဒီ L Rashidiya KI မှာရှီးယက်မွတ်စလင်အများစုနေထိုင်ကြတာပါအမျိုးသားတဦးဟာဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ truck ကားကိုမောင်းလာပြီးတသီးနဲ့အသီးနှံရောင်းဝယ်တဲ့ဒီဈေးအနီးလူစီကားတဲ့အချိန်မှာဖောက်ခွဲလိုက်ပါတယ်ဒီဘုံခွဲတိုက်ခိုက်မှုအပြီးဘက်ဒက်မြို့ဝန်ကျင်ကအဓိကကြားတဲ့လမ်းတွေကိုရဲတွေကပိတ်ပစ်လိုက်ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့အနီးအနားမြို့တွေမှာဒီ IS အကြမ်းဖက်အဖွဲ့ကအလားတူတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်လွန်ခဲ့တဲ့သတင်းပတ်အတွင်း IS တွေရဲ့အသေးခံကားပုံခွဲတိုက်ခိုက်မှုနှစ်ခုကြောင်းလူပေါင်း300ကျော်တေဆုံးခဲ့ပါတယ်ဘက်ဒက်ကရှီးယက်တွေအနေများတဲ့ခရတာဆိုတဲ့လူစီကားတဲ့အရက်မှာ truck ကားတစ်စီးနဲ့ဘုံခွဲတိုက်ခိုက်တာကြောင့်လူ292ဦးသေဆုံးပြီးဒါဟာအမေရိကန်ကအီရတ်ကိုဝင်တိုက်ခဲ့တဲ့2003ခုနှစ်ကတည်းကဖြစ်ပွားခဲ့တဲ့အထက်ထဲမှာလူအသေးပြောက်အများဆုံးတိုက်ခိုက်မှုတွေလည်းပါဝင်ပါတယ်။လွန်ခဲ့တဲ့ကြာသပတေးနေ့မှာပဲဘက်ဒက်မြောက်ပိုင်းကရှီးယက်ဘာသာရေးအဆောက်အုံတစ်ခုကိုတိုက်ခိုက်မှုအတွင်းလူ38ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
။အီတလီနိုင်ငံတောင်ပိုင်းပူကလီယာဒေသမှာယထာနှစ်စီးခေါင်းကျင်းဆိုင်တိုက်မိတာကြောင့်လူဒဒါဆင်ထက်မင်းနဲ့တိတ်ဆုံးသွားတဲ့အကြောင်းမိသက်တပ်ဖွဲ့ဝင်တွေကပြောပါရယ်ယထာရဲ၄ရွဲစီအသီးသီးပါတဲ့ယထာနှစ်စီးဟာအန်ဒရီယာမြို့အနီးအသွားနဲ့အပြန်ခီးစင်အားလုံးအတွက်ယထာလိုင်းတစ်လိုင်းနဲ့ဖြစ်သွားတဲ့နေရာမှာခေါင်းကျင်းဆိုင်တိုက်မိခဲ့တဲ့အကြောင်းအီတလီသတင်းတွေမှာဖော်ပြပါရယ်ရှင
်နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ bambi.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်မြန်မာသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးအမေရိကန်နိုင်ငံတွင်မငြိမ်မသက်ဖြစ်ခဲ့တဲ့နောက်ဆုံးအခြေအနေကိုတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုမှာဒီသတင်းပတ်တဲ့ဆန္ဒပြပွဲတွေနေရာအနှံ့တွေ့ခဲ့ရပါတယ်တရားဥပဒေစိုးမိုးရေးအဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်အာဖရိကနယ်ပွားအမေရိကန်နိုင်ငံသားနှစ်ဦးတလောကပဲတည်ဆုံးသွားရတဲ့ဖြစ်ရရဲ့အာဖရိကနယ်ပွားတဦးကနေချောင်းမြောင်းပစ်ခတ်ခဲ့လို့ရဲအရာရှိ5ဦးတည်ဆုံးခဲ့ရတဲ့ဖြစ်ရတွေ့ကြတော့လူတွေတော်တော်ဒေါသထွက်ကြကြပြီးအမေရိကန်မျိုးကြီးတွေမှာဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်တချို့တွေကလူမျိုးရေးခွဲခြားမှုကိုလက်ညှိုးထိုးနေခြင်းမှာတချို့ကြတော့ရဲတပ်ဖွဲ့ကိုပြန်လည်ပြုပြင်ဖို့တောင်းဆိုနေကြပါတယ်အကြမ်းဖက်မှုတွေဖြစ်ရတာဟာလူမှုအတိုင်းဝိုင်းကြမညီမျှမှုနဲ့ရော်ရီရော်ရဲနိုင်တဲ့တနက်ကင်ဆောင်ခွင့်ဥပဒေတို့ကြောင့်လို့အပြစ်တင်နေကြပါတယ် VOA သတင်းတော့ Selectizer Hook သတင်းပေးပို့ထားတာကိုမတ်အေးတန်တာကျော်ပြောပြမှာပါ
American ပြည်အောင်စုမှာနေထိုင်နေတဲ့လူမျိုးပေါင်းစုံကလူမျိုးရေးခွဲခြားမှုကိုဆန့်ကျင်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာလက်မဘော်ထွက်အဆန္ဒတွေပြနေကြတာပါAmerican ပြည်အောင်စုကအာဖရိကနယ်ပွားအများပြားဘလို့ခံစားနေရလဲဆိုတာကိုရှီကာဂိုမြို့မှာဆန္ဒပြတဲ့ Eddie Willis ကပြောပြပါတယ
် Black people don't get fair treatment. We used to be former slaves. We're segregated.
ကျွန်တော်တို့လူမဲတွေခွဲခြားဆက်ဆံခံရတယ်ဗျ။ကျွန်တော်တို့ကဟိုတုန်းကကျွန်တွေလေ။အဲ့လိုခွဲခြားနှိကျဆက်ဆံခံရတဲ့အချိန်တွေက250တောင်မပြည့်သေးဘူး။ကျွန်တော်တို့မှာမဲပေးခွင့်တစ်ခုပဲရသေးတယ်။လူမဲသမရဖြစ်လာတယ်ဆိုတာကလည်းအဲ့ဒါနဲ့မလုံလောက်သေးပါဘူးအများကြီးပြောင်းလဲဖို့လိုပါသေးတယ
်တချို့အမေရိကန်တွေကတော့တရားဥပဒေစိုးမိုးရေးမူဝါဒတွေကအားလုံးအတွက်တိတ်ကိုဖိနှိပ်မှုတွေများလာတယ်လို့ဆိုပါတယ်ဆန္ဒပြသူတွေက jail ကတော့
That only meets the interests of the ruling forces who rule over the system
စနစ်တစ်ခုကိုကင်ပြီးအုပ်ချုပ်နေတဲ့သူတွေရဲ့အကျိုးစီးပွားကိုပဲကြည့်တဲ့စနစ်ကြီးပါရှင်လူတွေဖက်ကကိုတွေးမပေးဘူးခုတော့အဲ့ဒီအမြဲတမ်းဖြစ်နေတဲ့ဆိုးရတဲ့လူတံမှုတွေကိုလက်မော်ထွက်ဆန္ဒပြဖို့အချိန်တန်ပါပြီလူတွေအားလုံးစိတ်ပြတ်နေကြပါပြီဒေါသလည်းထွက်ကြရတယ်လေအားလုံးကတရားမျှတမှုကိုလူချင်တာပ
ါဒါပေမဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေအတွက်ကြတော့လေသူတို့အလုပ်ကအရင်နှုံးတွေကထက်အရန်အနေများလာပြီးတော့ရဲတပ်ဖွဲ့ဝင်တွေအားလုံးဖိအားပေးမှုတွေအများကြီးနဲ့ရင်ဆိုင်နေရတယ်လို့ရဲတပ်ဖွဲ့ဝင်တွေကိုချောင်းမြောင်းပစ်ခတ်မှုဖြစ်ပွားတဲ့ Texas ပြည်နယ် Dallas မြို့ကရဲမှူးကြီး David Brown ကပြောပါတယ်
We're asking cops to do too much in this country. We are. We're just asking us to do too much. Every societal failure, we put it off on the cops to solve.
ဒီတိုင်းပြည်မှာရဲတွေကိုခိုင်းတာကလွန်လွန်ပါတယ်။လုံးဆွေးကျင်တာကလည်းများပါတယ်။လူပေါင်းဖွဲ့စည်းကြဖြစ်စမြဖြစ်တနာရဲတပ်ဖွဲ့ပခုံးမှာရောက်လာပါတယ်။ စိတ်ချမ်းသာရေးအတွက်သုံးဖို့ပတ်စံမလောက်ဘူးဆိုရင်လည်းရဲတွေပဲရှင်းလိုက်မယ်ဆွေးဆွဲတဲ့သူတွေကိုယ့်ကိုပတ်စံမလုံလောက်ဘူးမပူနဲ့ရဲရှိသားပဲဆိုတာမျိုးဖြစ်နေပါတယ်ဒါလတ်စ်မှာခွေးလေးခွေးလေးနေမနေနိုင်အောင်ဖြစ်နေတဲ့ပြဿနာနဲ့ကြုံနေရတာပါဒါလည်းပဲရဲကောင်းမှပဲရောက်လာပါတယ်ကျောင်းတွေအဆင်မပြေဘူးပညာရေးစနစ်မအောင်မြင်ဘူးရဲကိုလွှဲချလိုက်ဆိုတာမျိုးဖြစ်နေပါတယ်
နိုင်ငံတွင်းမှာအကျိုးမျိုးမျိုးမြင့်မြင့်ရတဲ့လက်နဲ့ရောင်းချမှုကိုရော့ကြစေမယ့်ဥပဒေမှန်သမျှကိုဂျားကတားဆီးနေတဲ့တနတ်ထုတ်လို့ရလုပ်ငန်းကြီးတွေရဲ့ဩဇာကိုလည်းလူတွေပို့ပြီးတော့ဒေါသထွက်အစိတ်ပြေလာကြပါတယ်။နိုင်ငံသားတိုင်းတနတ်ကန်ဆောင်ဝင်ဥပဒေကိုထောက်ခံသူတွေကတော့လူတို့မှာတနတ်ရှိထားရင်အများပြည်သူကိုပြစ်ခတ်နေတဲ့တနတ်သမားကိုရဲတွေရောက်မလာခင်မှာတားဆီးပေးနိုင်မယ်လို့ပြန်ပြောနေကြတာပါ။နိုင်ငံသားတိုင်းတနိုင်ကန်ဆောင်ခွင့်အရှိရေးအတွက်ကြိုးပမ်းနေတဲ့ Southwestern Texas Cancer ဆိုတဲ့အဖွဲ့ကဥက္ကဋ္ဌ Julie Gavran ကအခုလိုပြောပါတယ
် They always say you know we're there to stop the next mass shooting but they hear the gunfire and run away so
လူတွေအစုလိုက်ပြုံလိုက်အပြစ်ခံရရင်သူတို့တားပါမယ်ဆိုပြီးအမဲပြောပါတယ်ဒါပေမဲ့တနက်တန်လဲကြားရောပြီးတော့တာပါပဲဆိုတော့ဒီလိုတစ်ခုခုဖြစ်ပြီးဆိုရင်သူတို့လုပါမယ်လို့ပြောထားတာတွေဘယ်ရောက်သွားလဲလို့မေးချင်ပါတယ်
ဘာပဲပြောပြောနိုင်ငံအနှံ့လူတွေအကြီးကျယ်ဆန္ဒပြနေကြတယ်ဆိုတဲ့သဘောကတော့လူတို့ကြားမှာမကျေနပ်မှုတွေများပြားနေပြီးတော့လူအတိုင်းဝန်းတွေကြားမှာကွဲပြားမှုတွေလည်းဖြစ်နေတယ်ဆိုတာပါပဲ Dallas မြို့ကန် Vicky Snyder က
If this country doesn't get united
ဒီနိုင်ငံကိုစုစည်းအောင်မလုပ်နိုင်ရင်အားလုံးဒုက္ခရောက်ကုန်ကြလိမ့်မယ်
အခုလက်တလောဖြစ်သွားတဲ့တာရကတွေအရာဆိုရင်အမတန်ကြီးမားတဲ့စိန်ခေါ်မှုကြီးတစ်ခုကရှေ့မှာစောင့်ကြိုနေတယ်ဆိုတာပဲဖြစ်ပါတယ်ရှင်
မင်းနဲ့နာကြောပြောပြခဲ့တာပါအခုတော့မြန်မာသတင်းလှော်တွေနားဆင်ရပါမယ်ထိုင်းနိုင်ငံဘက်ကအခြေအနေကိုကြည့်ရအောင်ပါအခုရက်ပိုင်းအတွင်းမှာထိုင်းနိုင်ငံတွင်တရားဝင်လုတ်ကင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားရာချီအဖမ်းခံရတာပြန်ပို့ခံရတာတွေရှိနေတဲ့အတွက်မြန်မာရွှေပြောင်းအလို့သမားတွေထိုင်းဥပဒေနဲ့အညီအလို့လုတ်ကင်ဖို့လိုတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာအလို့သမားတန်ရာရှိကတတိပေးပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာရှိတဲ့ထိုင်းအလို့သမားဥပဒေနဲ့ညီညွတ်မှုမရှိတဲ့နိုင်ငံသားသားရွှေပြောင်းအလို့သမားတွေကိုထိရောက်စွာအရေးယူသွားမယ်လို့ထိုင်းအစိုးရဘက်ကဒီကနေ့ထိုင်းသတင်းစာတွေကနေတဆင့်ထုတ်ပြန်လိုက်တဲ့အတွက်မြန်မာရွှေပြောင်းအလို့သမားတွေအနေနဲ့အဖမ်းဆီးမခံရအောင်အလို့သမားဥပဒေကိုသိရှိနားလည်ထားဖို့လိုတယ်လို့လည်းအလို့သမားဆိုင်ရာဥပဒေအကြံပေးကပြောပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆွန်မွန်ကတင်ပြပါမယ်
ဟုတ်ပါတယ်ထိုင်းဆိုရဘက်ကထိုင်းနိုင်ငံတွင်အလုသမားဥပဒေသတ်မှတ်ချက်စီကန်းနဲ့မညီညွတ်တဲ့နိုင်ငံသားသားရွှေပြောင်းအလုသမားတွေကိုစီမံချက်နဲ့ထိရောက်စွာအရေးယူနေချိန်မှာပဲထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံတွင်တရားဝင်လာရောက်အလုလုပ်ကင်ကြဖို့နဲ့နည်းမြေလိုက်သတ်မှတ်ထားတဲ့ထိုင်းနိုင်ငံရဲ့အလုသမားဥပဒေနဲ့အညီစီကန်းရှိရှိအလုလုပ်ကင်ကြဖို့အရေးကြီးတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတယုံကမြန်မာအလုသမားတန်ရာရှိဦးမိုးအောင်ခိုင်ကတတိပေးပြောဆိုလိုက်ပါတယ်
ကျွန်တော်တရားဝင်ပေါ့နော်ကျွန်တော်နိုင်ငံနေမှာMOU နဲ့ပေါင်းရပေးတယ်နော် MOU စနစ်တော့ဘူးလာဘူးတော့နေချိန်မှာလေဟုတ်တယ်လားတမန်ထားတဲ့နေရာမှာတမန်ထားတဲ့အလုပ်မှာရှိရင်ဒါတွေကပြောကြရအကြောင်းမရှိတော့ဘူးနောက်တစ်ခုကဘာလဲဆိုတော့ပြောင်းဝင်ပြက်လာရင်တော့ပြည်နိုင်ငံဖြစ်နေပြီကိုယ်နိုင်ငံလည်းဒါတော့အရေးကြီးမှာဟုတ်ပြီလားအဲ့တော့ဘာလဲဆိုတော့အဓိကတော့ပြည်ဝင်ပေါ့နော်လာဖို့အတွက်ကျွန်တော်ကတော့ပြောချင်အထောက်အကူလို့ရှိရင်တော့ပြောကြရဘာတစ်ခုမှမရှိဘူးပေါ့ကျွန်တော်တို့လည်းဒီပြောကြရမရှိခိုင်းတဲ့အချိန်တိုင်းပြောကြရလည်းမရှိတော့ဘယ်နဲ့ကတော့ကျွန်တော်နိုင်ငံတစ်ခုတော့လာလို့ရှိတဲ့ကမ္ဘောဒီးယားရှိတဲ့မြန်မာရှိတဲ့သုံးနိုင်ငံပေါ့နော်နိုင်ငံတွေကိုဆက်တောင်းဖို့ပေါ့သူတို့အနေနဲ့
ဒီကနေ့မှာပဲထိုင်းဆိုရအလုသမားဝင်ကြီးဌာနဘက်ကနိုင်ငံသားရွှေပြောင်းအလုသမားတွေနဲ့ပတ်သက်ပြီးထိုင်းသတင်းတွေကနေတစင်သတိပေးကြေညာချက်ထုတ်ပြန်တဲ့အတွက်မြန်မာရွှေပြောင်းအလုသမားတွေအဖမ်းဆီးမခံရအောင်အထူးသတိရှိကြဖို့နဲ့ထိုင်းနိုင်ငံရဲ့အလုသမားဥပဒေစီမင်းစည်းကမ်းတွေကိုသိရှိထားကြစေလိုတယ်လို့အလုသမားရေးဆိုင်ရာဥပဒေအကြံပေးရှေ့နေဦးအောင်မြို့တန်ကပြောပါတယ
်ထိုင်းနိုင်ငံကလည်းအခုဒီနေ့ပဲထုတ်ပြန်တဲ့ထိုင်းသတင်းစာအရာကြည့်မယ်ဆိုရင်ကို29ရက်9လ2016နောက်ပိုင်းမှာပို့ပြီးတော့နိုင်ငံသားလုပ်သမားတွေကိုစစ်စစ်နဲ့ကြောက်အောင်စစ်စစ်သွားပါမယ်လို့ထပ်ပြီးတော့ဒီနေ့သတင်းစာမှာပါလာပါတယ်။အရင်တည်းကလည်းတစ်ခါလုံးခဲ့တဲ့3လလောက်ကလည်းတစ်ခါဒီအမိစာမျိုးထုတ်ကြတာရှိပါတယ်။အခုဆိုသူ့နိုင်ငံရဲ့ဒီလုံခြုံရေးနဲ့စစ်တမ်းစေဝန်နိုင်ရေးအတွက်ကိုနိုင်ငံသားလုပ်သမားတွေပေါ်မှာစစ်တမ်းနေပြန်ပြီးတော့ခိုင်းမယ်ဆိုတာအရင်တည်းကတော့ပြောခဲ့တာပါ။အဲဒါကြောင့်မို့ကျွန်တော်တို့လုပ်သမားတွေနေမယ်၊ဒီနိုင်ငံမှာနေမယ်ဆိုရင်တော့ဥပဒေကပါဝင်အောင်အားလုံးထောက်ထားပြီးပြည်ဆောင်လုပ်ကားပြုနေပါတ
ယ်။မြမအလို့သမားတွေပြည်ထနာတွေကြုံလာရရင်ကုညီဖြည့်ရှင်းပေးနိုင်မှုကိုလည်းအရေးပေါ်ခေါ်ဆိုနိုင်တဲ့အရေးပေါ်ဖုန်းလိုင်း1694ကိုအမြန်ဆုံးဆက်သွယ်ခေါ်ယူကြဖို့ကိုလည်းထိုင်းနိုင်ငံဆိုင်ရာမြမတန်ယုံကသတိပေးထားပါတယ်။ထိုင်းနိုင်ငံရောက်မြမအလို့သမားတွေအနေနဲ့လည်းထိုင်းနိုင်ငံရဲ့စီမင်းစည်းကမ်းတွေသတ်မှတ်ချက်တွေကိုလိုက်နာဆောင်ရွက်ဖို့လိုပါတယ်လို့လည်းရှင်းနေဦးအောင်မျိုးတန်ကအကြံပြုပါတယ်
။ဥပဒေတော့ကျွန်တော်တို့မြမအလို့သမားတွေမှာလည်း ဟိုအတိနဲ့ပြည့်စုံမှုကနေတဲ့အခါမှာအဲ့လိုမလုပ်တတ်တဲ့တက္ကနာကြီးဖြစ်ကြတာပါအလုပ်ရဖို့ပဲကြည်ပြီးတော့တတိနာမည်မတူတာအလုပ်နေရာမတူတာတွေဝင်ရောက်လုပ်ကိုင်းတဲ့အခါမှာအခုတက္ကနာကြီးဖြစ်เสียအကြောင်းတွေများပါတယ်ဒါကြောင့်မို့ဒါတွေကိုသိအောင်စူးစမ်းပြီးတော့ကြောင်းနဲ့တတိကြောင်းနာတို့လုပ်ငန်းနဲ့လူနေရာနဲ့မှန်ကောင်နေရာစုအောင်လုပ်ထားဖို့ဆိုတာတွေကိုတော့လုပ်ထားခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ပြီးခဲ့တဲ့လကထိုင်းနိုင်ငံကိုရောက်ရှိလာတဲ့မြန်မာအစိုးရကိုယ်စားလှယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်တို့ကြားထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလို့သမားတွေအရေးဆွေးနွေးကြပြီးတဲ့နောက်မှာတော့ထိုင်းမြန်မာနှစ်နိုင်ငံကြားရွှေ့ပြောင်းအလို့သမားတွေထိုင်းနိုင်ငံတွေတရားဝင်အလို့လုပ်ကိုင်နိုင်ရေးဆောင်ရွက်နေချိန်မှာပဲထိုင်းနိုင်ငံကဆက်ရုံတချို့မှာတရားဝင်မြန်မာရွှေ့ပြောင်းအလို့သမားယာနဲ့ချီပြီးတော့ဖမ်းဆီးခံရတာနေရရင်မြန်မာနိုင်ငံကိုအတုပ်လိုက်ပြန်ပို့တာတွေရှိလာတယ်လို့လုပ်ငန်းဝင်တွေထဲမှာလည်းရှောင်းတခင်ဝင်ရောက်စစ်ဆေးတာမြန်မာရွှေ့ပြောင်းအလို့သမားတွေစုဝေးနေရလူစုလူဝေးနဲ့ရှိနေတဲ့တရားပွဲလိုနေရာတွေတဲ့အထီးဝင်ရောက်စစ်ဆေးတာတွေကိုထိုင်းအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်လှုပ်လာနေချိန်လေးဖြစ်ပါတယ်ရှင်
။မဆုမွန်စုစည်းတင်ပြခဲ့တာပါ။အခုတခါတင်ပြမှာက NLD ဦးဆောင်တဲ့အစိုးရအုပ်ချုပ်မှုတက်တန်းဟာဒီသတင်းပတ်တင်းမှာတော့ရက်တရာပြေးသွားပါပြီ။ရက်တရာကာလအတွင်း NLD အစိုးရအပေါ်လူထုထောက်ခံမှုခိုင်ခိုင်မာမာရှိနေစေဖြစ်ပေမဲ့နိုင်ငံရေးစီးပွားရေးပိုင်းဆောင်ရွက်ရာမှာတော့အားရစရာတိတ်မတွေ့ရသေးဘူးလို့မြန်မာရေးလိလာတုံသက်သူဦးအောင်သူငင်းကပြီးခဲ့တဲ့ဦးသိန်းစိန်အစိုးရရက်တရာကာလနဲ့နှိုင်းယှဉ်တုံသက်ပြပါတယ်မြန်မာရေးလိလာတုံသက်သူဦးအောင်သူငင်းကို VOA ရန်ကုန်ရုံးမှမမြင့်မြင့်ခိုင်ကတွေ့ဆုံမေးမြန်းထားတာပ
ါဒီ NLD အစိုးရတက်စတဲ့တာဝန်ယူလာတာကဒီရက်တရာကျော်လာပြီပေါ့နော်အဲ့ဒီဆိုတော့ဒီကာလအတွင်းမှာဒီ NLD အစိုးရတည်ရဲ့ရက်တရာကာလအတွင်းဒီကနဦးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဆရာရဲ့အမြင်ပေါ့ပထမဆုံးပြောပြပေးပါဦး
ကျွန်တော်ပြောမယ်ဆိုတော့ဟိုတလောရပဲကျွန်တော်ဒီစာဆောင်ပါလေးတစ်ခုကျွန်တော်ရေးပါတယ်ဆိုတော့အဲ့တော့အစိုးရတည်တက်တက်ချင်းပါပဲနိုင်ငံရေးအကျဉ်းသားမရှိရဘူးဆိုပြီးတော့ဒီကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ပြောပါတယ်ဆိုတော့ဒါကျွန်တော်တို့ကြိုဆိုရမယ့်ကိစ္စနောက်တစ်ခုကကျတော့ဒီအစိုးရတည်တက်လာပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအကျဉ်းသားပြန်လွှတ်ပေးပါတယ်83ရောက်ပြန်လွှတ်ပေးတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ AAPP ခေါ်တဲ့ဒီအကျဉ်းသားတွေကိုကိစ္စစောင့်ကြည့်တဲ့အဖွဲ့ရှိပါတယ်ဆိုတော့သူတို့ရဲ့သတင်းတွေရဆိုရင်ကျွန်တော်တို့အခုက60နဲ့လူ60ကျော်လောက်ကနိုင်ငံရေးကျင်းသားတွေပေါ့နော်ထောင်ထဲရှိတုံးနောက်တစ်ခါကျတော့160ကျော်လောက်ကအမှုရင်ဆိုင်နေရတုံးပေါ့ဆိုတော့ဒါတွေကဟိုဆက်လောက်ရမယ့်ကိစ္စတွေလို့ကျွန်တော်မြင်တာပေါ့နော်ဆိုတော့နောက်တစ်ခါကျတော့အရေးကြီးတာကျွန်တော်ထင်တာကလူ့အခွင့်အရေးကော်မရှင်ဆိုတော့အခုချိန်ထိကလူ့အခွင့်အရေးကော်မရှင်ကိုအစ်စ်ပြန်ဖွဲ့စည်းရမှာရှိသေးတယ
်ပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်ကဒီရက်တရာကာလအတွင်းဆိုအချို့ပြည်သူတွေအနေနဲ့လည်းသိအားမရတာရှိရပေါ့အဲ့တော့ဒီပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်ဒီရက်တရာကာလနဲ့အခုလက်ရှိဒီ NLD အစိုးရတဲ့လက်ထက်ဒီရက်တရာကာလအတွင်းနိုင်ရှင်ကြည့်မယ်ဆိုရင်ရောဆရာအနေနဲ့ဘယ်လိုများသုံးသပ်လို့ရမလဲ
လူမှုစီးပွားကဏ္ဍမှာဆိုရင်ဒီဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာပေါ့နော်ဆိုတော့ဆင်းရဲမှုလျှော့ချရေးဆိုတဲ့ကိစ္စကိုဒါကျွန်တော်တို့နိုင်ငံတော်အဆင့်အစည်းအဝေးခေါ်တယ်ပြရနောက်ပိုင်းမှာဒါတွေဆက်ပြီးတော့အကောင့်တွေဖော်တာတွေရှိတာပေါ့နော်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ FESR လို့ခေါ်တဲ့ဒီ Framework for Economic and Social Reform စီးပွားရေးနဲ့လူမှုရေးပြည်ပြောင်းလဲမှုအခြေခံမှုပေါင်းပေါ့ဆိုတော့ဒါတွေထွက်လာတယ်ထွက်လာတော့အခုအစိုးရအသင်းမှာကျွန်တော်တို့ကမျှော်လင့်တယ်ဒါတွေတွေ့ရမလားပေါ့နော်ဆိုတော့အခုချိန်ထိကျွန်တော်တို့မတွေ့ရသေးဘူးဆိုတော့ဒါကိုအားမရဘူးပြောတာ
ပါဟုတ်ကဲ့ဟိုအားတာချက်အပိုင်းကတော့မရှိမလဲဆရာ
ဆိုတော့အားတာချက်အပိုင်းကတော့ဒီလောက်ဘာခေါ်မလဲအစိုးရအသင်းအနေနဲ့ပေါ့နော်ဆိုတော့လူထုထောက်ခံမှုကအခုချိန်ထိကဟိုရက်တရာကျော်သွားတဲ့အထိမကြပါဘူးရှိတုံးပါပဲဆိုတော့ပြည်သူလူထုကမျှော်လင့်ချက်တွေအများကြီးရှိတယ်ဆိုတော့မျှော်လင့်ချက်အများကြီးရှိတဲ့ပုံမှာလည်းအစိုးရအသက်ကဘာခေါ်မလဲဟိုပို့တာဝန်ရှိရပေါ့နော်ဆိုတော့လုပ်ဖို့ဟိုဒီမျှော်လင့်ဟိုဝန်ဆောင်မှုပို့ပေးဖို့တာဝန်ရှိတယ်လို့ထင်ပါတယ
်နောက်တစ်ခုသိချင်တာကဒီအစိုးရတက်ရက်တရာကာလအတွင်းဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိလုပ်နိုင်လဲပေါ့နော်ဒီလက်ရှိမှာကဒီကမ္ဘာဗန်ကလည်းဒီ GDP rate ဟိကျနေတယ်လို့ခန့်မှန်းထားတာရှိတော့လေဒီရက်တရာကာလအတွင်းအစိုးရရဲ့ဒီစီးပွားရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေကတော့ဘယ်လောက်တိုင်းတာထိအားရဖို့ကောင်းလဲ
ဟုတ်ကဲ့ဆိုတော့အဲ့တော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့စီးပွားရေးကအများကြီးပြောင်းလို့မလွယ်ဘူးပေါ့နော်နောက်တစ်ခါအမိန်ပေးပြီးပြောင်းလို့လည်းမရပါဘူးဆိုတော့အဲ့တော့ကျွန်တော်တို့မြင်နေတာကစီးပွားရေးမူဝါဒဘယ်လိုသွားမလဲပေါ့ဆိုတော့ဒါကိုမြင်နေပါတယ်ဆိုတော့အခုချိန်ကြီးကဒီအစိုးရရဲ့စီးပွားရေးမူဝါဒထွက်လာတာမတွေ့သေးဘူးဆိုတော့အဲ့တော့ကျွန်တော်နှိုင်းရှင်ပြောရရင်ဖိလစ်ပိုင်နိုင်ငံမှာပေါ့နော်ဆိုတော့သမ္မတဒူတာတေကျန်းသစ္စာချိန်လိုက်ဇွန်လ30ရက်မှာချိန်တာကျွန်တော်တို့က2လနောက်ကြာဆိုတော့အဲ့တော့ဒါပေမဲ့အခုဒူတာတေရဲ့စီးပွားရေးပလန်ပေါ့နော်အစီအစဉ်10ခုဆိုတော့ဒါမျိုးတွေထွက်တာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ဒီမှာအခုချိန်မတွေ့ရသေးဘူးဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့စီအစိုးရတွေတက်လာပြီးတဲ့နောက်ပိုင်းပေါ့အဲ့ဒီချိန်မှာဘာဖြစ်လဲဆိုတော့အရင်တုန်းကလုတ်ခဲ့တဲ့စီမံကိန်းတွေကိုစီစစ်မယ်ဆိုပြီးလုတ်ပါတယ်ဆိုတော့လုတ်တဲ့ခါကျတော့အဲ့တော့စီမံကိန်းတွေအလုံးကရပ်သွားတယ်နောက်တစ်ခါကျတော့အဲ့ဒီနဲ့ပတ်သက်တဲ့ budget ကလည်းရပ်သွားတယ် အဲ့တော့တိုင်းပြည်ထဲမှာငွေလှည့်လည်မှုကလည်းတစုံတရာရပ်သွားတယ်။ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့နိုင်ငံသားရင်းနှီးမြှုပ်နှံမှုကော်မရှင်ပေါ့ MIC ပေါ့နော်။ဆိုတော့ MIC ကိုလည်းဖွဲ့လာကရက်60ပြီးတော့မှ MIC ကိုဖွဲ့နိုင်တယ်။ဖွဲ့နိုင်တဲ့အခါကျတော့အဲ့တော့လုပ်ငန်းတွေကလည်းရတယ်ပေါ့နိုင်ငံသားရင်းနှီးမြှုပ်နှံမှုကဝင်ငွေတွေလည်းဘာကော်မလဲတစုံတရာနည်းပါတယ်။
လက်ရှိမှာပေါ့ဒီအစိုးရအစ်အနေနဲ့ပေါ့ဒီရက်တရာအတွင်းသူတို့ indict အတိုင်းလုပ်နေတဲ့ကိစ္စကဒီ27ရာစုပင်လုံကြီးလာခင်ကျင်းပနိုင်ဖို့ပေါ့ဒီတိုင်းသားရေးကိုဦးစားပေးပြီးလုပ်နေတာရှိရပေါ့ပြီးတော့လက်ရှိဒီမြန်မာပြည်ရဲ့ပြည်သူဟိုရင်ဆိုင်ရမယ့်ဒီအစိုးရအစ်အနေနဲ့ရင်ဆိုင်ရမယ့်ပြည်သူမှာဒီရခိုင်ပြည်နယ်ကဒီမွတ်စလင်အတိုင်းဝိုင်းပြည်သူနာအားလည်းရှိနေတယ်ပေါ့အဲ့တော့ဟိုဒီကိစ္စတွေကိုပေါ့ဒီအစိုးရအနေနဲ့ဟိုပြည်ပြည်လဲလဲဖြေရှင်းနိုင်ပါမလားလူများသုံးသပ်လို့ရလဲ
ဆိုတော့အခုချိန်အထိကအစိုးရကဒီငြိမ်းချမ်းရေးနဲ့ပြန်လည်တင်ပြရေးပေါ့နော်ဆိုတော့ဒါကိုဦးစားပေးမယ်လို့ပြောပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်ကြိုးဆိုပါတယ်ဆိုတော့အဲ့တော့တစ်ဖက်မှာတော့အခု27ရာစုပင်လုံဆိုပြီးတော့မကြခင်ညီလာခံခေါ်ဖို့ရှိတယ်ပေါ့နော်ဆိုတော့ဘယ်လိုဖြစ်လာမလဲဆိုတော့အတိအကျတော့မပြောနိုင်ပါဘူးဆိုတော့ဒါပေမဲ့လည်းဒီအစိုးရသေးလက်ထက်မှာပေါ့နော်တိုင်းရင်းသားတွေဘက်ကလည်းတချို့ဘာခေါ်မလဲမျှော်လင့်ချက်တွေရှိပါတယ်ဆိုတော့အခုအရင်လက်မှတ်မထိုးတဲ့ဖွဲ့တွေလည်းလက်မှတ်ထိုးလာမယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်ဆိုတော့ဒါပေမဲ့ဒါကြီးကဒီအစည်းအဝေးတစ်ချိန်လှုပ်လိုက်ရုံနဲ့အကုန်လုံးပြည်လဲပြီးတော့ပြီးသွားမှာတော့မဟုတ်ဘူးเนาะကျွန်တော်တို့ရှေ့ဆက်ပြီးတော့ဟိုဒီဇိုင်းမှတ်မှတ်ဆက်လုပ်ဖို့လိုမယ်တော့ထင်ပါတယ
်။သိုးရသည့်တာဝန်ယူတာရပ်ပေါင်းတရာပြည့်ပြီးသွားပါပြီ။ဒီကာလအတွင်းသိုးရသည့်ရဲ့ကနဦးဆောင်ရွက်ချက်တွေဟာပြည်သူတွေမျှော်လင့်ချက်တွေနဲ့ကိုင်းညီမှုရှိပါရဲ့လား။ပြည်သူတွေရဲ့လူဝင်ဆန္ဒတွေကိုအကောင်အထည်ဖော်နိုင်လောက်အောင်တောင်တောင်မြေအစိုးရတည်းဖြစ်လာဖို့နီးလာပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရပါတယ် VOE ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မကြခင်ည9နိုင်ခွဲမှာထုတ်လွှင့်မဲ့ VOA တိုက်ရိုက်လေလံအစီအစဉ်မှာစောင့်မျှော်နားဆင်နေပါတယ်ခင်ဗျာ။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နိုင်ကနေ9နိုင်ခွဲထိ Asia 77 Jeju ကနေထုတ်လွှင့်သွားမှာမို့စောင့်မျှော်ရှုစားနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမက်ခင်ဖြူတွေးကပြောပြပေးပါအောင်ခင်ဗျာ
။တောက်တုပ်ပင်လယ်ပြင်တစ်ခုလုံးဒီဘက်ကိုသူပိုင်နေလို့တူဘက်ကကြွေးကြော်နေတယ်လို့မျိုးတမိုင်းတစ်လျှောက်ပိုက်ဆိုင်နေဆိုတဲ့အထောက်ထားတော့မရှိဘူးလို့ညင်းပွားမှုတွေကိုဖြစ်ရှင်းတဲ့ကုလသမဂ္ဂရဲ့နိုင်ငံတရာတရားရုံးကဒီကနေ့တမိုင်းဝင်ဆုံးဖြတ်ချက်တည်းချမှတ်လိုက်ပါတယ်။တရုတ်အစိုးရဟာပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်ပြီးဖိလစ်ပိုင်ကမ်းရိုးတန်းကနေ225ကီလိုမီတာအကွာလောက်မှာရှိတဲ့စကာဘိုရိုကျွန်းစုတွေပေါ်မှာရန်လိုတဲ့အပြုအမူတွေလှုပ်ဆောင်နေတယ်လို့ဆွဆွဲပြီးတော့ဖိလစ်ပိုင်အစိုးရကသဟိတ်မြို့အခြေစိုက်ညင်းပွားမှုဖြစ်ရှိတဲ့နိုင်ငံတကာတရားရုံးကို2013ခုနှစ်တုန်းကတိုင်ကြားစာပို့ခဲ့ပြီးတော့အခုတရားရုံးဆုံးဖြတ်ချက်ထွက်လာတာပါရှင်မြောက်ကိုရီးယားကွန်မြူနစ်အစိုးရရဲ့နျူကလ িয়ার ဆန်တက်တဲ့နေရာမှာလုပ်ငန်းတွေအကြီးအကျယ်ဆောင်ရွက်နေတာကိုမကြသေးခင်ကရတဲ့ဂျိုရူသတင်းတပ်ပေါ်တွေကညင်ညွတ်ပြသနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်မြောက်ကိုရီးယားဆောင်ကြည့်ရေးဖွဲ့တစ်ခုကပြောပါရယ်2013နဲ့2016ခုနှစ်တွေအတွင်းမြောက်ကိုရီးယားကနျူကလ িয়ার ဆန်တက်မှုတွေလုပ်ခဲ့တဲ့ဒီဖန်ချိုင်ယီဆက်သက်စကန်မြောက်ဖက်မြေပြင်မှာထောက်ပံ့ရေးပစ္စည်းကိရိယာအများပြားကိုဂျိုရူသတင်းတပ်ပေါ်တွေမှာတွေ့ရတယ်လို့ဒီကနေ့ထုတ်ပြန်တဲ့အစင်ကစားမှာပါရှိပါရယ်ရှင်အမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာပြီးခဲ့တဲ့သတင်းပတ်ကဆန္ဒပြပွဲတစ်ခုအတွင်း6မြောင်းပြစ်ခတ်တိုက်ခိုက်သူတို့ရဲ့လက်ချက်ကြောင့်တေဆုံသွားခဲ့ရတဲ့ရဲဝင်တန်းကားဦးအတွက်အောက်မေ့ဘွယ်ခန္ဓာကိုသမ္မတ Barack Obama ဒီနေ့တက်ရောက်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။သူ့ရဲ့သမ္မတတပ်တန်းကာလအတွင်းလူတွေအများပြားပြစ်သက်တပ်ဖြတ်ခံရတဲ့ဖြစ်ရပ်တွေဖြစ်ပြီးတိုင်းမှာအခုလိုလူမှုကိုမိန့်ခွန်းပြောကြားတာဒါ17ကြိမ်မြောက်ဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမက်ခင်ဖြူတွေပြောပြခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လို့ရည်မှုကမတ်ဆွန်မွန်ဖြစ်ပြီးအတန်းနှင့်အညာကတော့Jackson Whit ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American နဲ့ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲ9:00တိလိုင်းနိုမီတာ 16.25 တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာပြန်ဆုံရအောင်ဗျာ
This program has come to you from the Voice of America, Washington.